အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကဒီကုလသမဂ္ဂရုံးချုပ်မှာကျင်းပတဲ့အထွေထွေညီလာခံကြီးကိုတက်ရောက်ဖို့အတွက်မြန်မာသမ္မတဦးသိန်းစိန်အမေရိကန်ကိုမကြခင်လာရောက်ဖို့ရှိနေချိန်မှာပဲဒီမြန်မာတဝန်းအချင်းထောင်တွေကနေအချင်းသား914ယောက်ကိုသမ္မတရဲ့လူငယ်ချမ်းသာကွင်အမိန့်နဲ့မနေ့ကပြန်လွှတ်ပေးခဲ့ပါတယ်။အခုလိုပြန်လွှတ်ပေးတဲ့အထက်မှာနိုင်ငံရေးအချင်းသား69ယောက်ပါဝင်ခဲ့တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုပါတယ်ဒီတော့အခုပြန်လွတ်လာကြတဲ့နိုင်ငံရေးအကျဉ်းသားတွေမှာဘယ်သူတွေပါတယ်လဲသူတို့ရဲ့ဒီအကျဉ်းထောင်တွင်အခြေအနေတွေနဲ့ပတ်သက်ပြီးဆက်သွယ်မေးမြန်းထားတဲ့မအေးမာကပြောပြပေးပါမယ်ရှင
်မြမအစိုးရကမနေ့ကအကျဉ်းသား914ဦးကိုပြန်လွတ်ပေးလိုက်တဲ့အထက်မှာနိုင်ငံသားအကျဉ်းသားက400နီးပါးလောက်ပါဝင်ခဲ့ပြီးဒတိုင်းပြည်လုံးအနှံ့အကျဉ်းထောင်အသီးသီးကပြန်လွတ်လာသူတွေထဲမှာတော့နိုင်ငံရေးအကျဉ်းသား69ဦးပါဝင်တယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကကိုဘာမျိုးသိန်းကပြောပါတယ
်နိုင်ငံရေးအကျဉ်းသားဟောင်းပြည်နာစီးဟာအလုံး69ယောက်လို့နောက်ဆုံးပေါ့လေပြောရထားပါတယ်69ယောက်ဆိုတာ71ယောက်တန်တော်ရ2ယောက်ပြီးတော့ဖြစ်ပါတယ်အဲ့တော့အလုံးပေါင်း69ယောက်နဲ့ဒလော့စဲကျွန်တော်တို့ကလုထားပါတယ်စီးရင်အဲ့လိုထုတ်ပြန်ထားပါတယ်ပေါ့လေ
1998ခုနှစ်မေလမှာမန္တလေးမြို့မှာရုပ်ရှင်ရုံဘိုးပေါက်ကွဲမှုကိုအကြောင်းပြုပြီးပုံမှန်124ကကြီးနဲ့1020နှစ်ဖောက်ခွဲ9နဲ့14နှစ်18နှစ်နဲ့5နှစ်29ဆလုံးနဲ့3နှစ်အားလုံးပေါင်း42နှစ်ကြာခံစီဆိုပြီးထောင်ချခံခဲ့ရတဲ့ဥရွှေထူးခေါ်ဥအောင်ဇေယျကတော့ထောင်ဒဏ်14နှစ်နဲ့5လအကြာမှာတောင်ကြီးအချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ပါတယ်1988ခုနှစ်ကစပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူဥရွှေထူးကတော့အချင်းသားတွေကိုပြန်လွှတ်ပေးလိုက်တာဟာနိုင်ငံရေးကစားကွက်တစ်ခုအဖြစ်ရှုမြင်တယ်လို့ဆိုပါတယ်
ကျွန်တော်ကယေရှုတင်လိုက်တဲ့လူကိုမထင်ဘူးဗျာဘာလို့လဲဆိုတော့ကျွန်တော်ဖိုင်ရလေးကိုကကျွန်တော်နိုင်ငံသမားတွေကိုရရရတဲ့ဒီမိုကရေစီရေးတဲ့ကျွန်တော်တောင်းဆိုလေလှူရှားတယ်ဘုရားရုံနဲ့လှူရှားတယ်ပေါ့ဗျာဒါကျွန်တော်ရောက်မယ်လို့ဆိုတော့လေဟိုကျွန်တော်ကနှုတ်ခွတ်တယ်ဖန်စီတယ်ထောင်ချတယ်ပြည်မှုပြည်နယ်မမျက်မတားလှုပ်တယ်ထောင်ထဲမှာနှစ်ပေါင်းနဲ့မှာထဲတယ်ကျွန်တော်ရဲမတချို့ကထောင်ထဲမှာပြေးသွားတယ်ဒီကောင်တွေဘဝကြီးပြတ်သွားတယ်ဆိုတော့အဲ့လိုအနေထားမျိုးကနေပြီးတော့မှသူကကျွန်တော်တို့ကိုမလှုပ်မဖြစ်တဲ့အခြေအနေကိုရောက်လာတယ်ဘာလို့လဲဘာလို့လဲဆိုတာပေါ့ကွာကျွန်တော်ဘောပေါတော့ဘာကြီးလုပ်နေလဲဗျာဘောပေါ်ဒီကဘာကြီးလုပ်နေလဲဒါကျွန်တော်မားလေအဲ့ဒီဘက်ဆွတ်တာလို့ပဲကျွန်တော်ယူကြည့်တယ်
ကျင်းတောင်ထဲမှာနေစဉ်အတွင်းစာဖတ်ခွင့်တွေရရှိတဲ့အတွက်အပြင်လောကနဲ့မကင်းကွာသလိုမျက်ခြေပြတ်မှုမရှိခဲ့တဲ့အကြောင်းလက်ရှိနိုင်ငံရေးအရပြုပြင်ပြောင်းလဲမှုတွေကိုလည်းသူ့အနေနဲ့သိထူးခြားမှုရှိတယ်လို့မမြင်သေးတဲ့အကြောင်းဆက်ပြောပြပါရစေ
ဥပမာထားပါမယ်ဗျာအောင်လာဒီလေယာဉ်ရေးသင်္ခါရရေးကိစ္စတွေထုံငယ်မဲလူတွေကတောင်းဆိုတယ်ဆိုတာမှန်ကန်တဲ့တောင်းဆိုမှုတွေလေအဲ့လိုပဲအခုလေဘန်းတောင်ဖြစ်နေတယ်လည်းမနော်မတော်ဘူးလို့ဆိုရတာဒါမှန်ကန်တဲ့တော့ဆိုမှုတွေပဲအဲ့လိုပြောင်းလဲမှုဆိုတာပေါ့ဗျာပေါ်ရနေနေကြီးအမဆာချာပြောင်းနေလို့ဆိုရင်အောက်ခြေကဒီလူကြီးတွေကတော့ဒီပြောင်းလဲမှုရဲ့သူတရားတွေပေါ့ဗျာလည်းငင်းနေသေးမခံစားရသေးဘူးဗျာအဲ့ဒါဟုတ်တယ်ဒီမြစ်တွေမှာအချင်းချင်းကဖြတ်တန်းပြီးတော့မှလည်းချင်းထောင်နေတဲ့မှာတိုးတဲ့မှာထောင်ထဲမှာဖြတ်သားရတဲ့လူတွေပို့ကတော့တကယ်ပြောရမပြောဘူးလားဆိုတာငင်းနေရတော့ဒီတော့တော့တော်တော်များများပြောင်းလဲမဆုံးမလို့ကြာလာပြီဒီလိုမျိုးဆုံးမရှိရင်တော့ဒီမှန်တယ်ပြောင်းလဲလို့ဆိုပြောလို့ရပါတယ်တော်ဒီတရားဥပဒေမစိုးမိုးဘူးဆိုတော့ဣစရာကြီးကိုလည်းဒေါ်စားကြီးကြီးလည်းခေရောက်လာပြီလေသူကလည်းလက်မလဲကျွန်တော်ကကြည့်ရမှာပေါ့
ဥရွှေထူးလိုပဲပဲခူးအချင်းထောင်ကနေပြန်လည်လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားကိုစင်မင်းအောင်ကလည်းခေတ်စနစ်အခြေအနေရနိုင်ငံရေးအကျဉ်းသားတွေမရှိသင့်တော့တာကြောင့်ပြန်လွတ်ပေးခဲ့ရတယ်လို့ယူဆကြောင်းပြောပါတယ
်ခေတ်စနစ်ရတော့သူတင်လွတ်ထိုက်တဲ့အော်သူလွတ်တော့ပေါ့နော်ဒီခေတ်ပါဒီနိုင်ငံရေးနဲ့ပတ်သက်တဲ့အကျဉ်းသားဆိုတာဟာထောင်ရင်မှမရှိသင့်တော့ဘူးလေဒီမိုကရေစီစနစ်ကိုသွားနေတဲ့အချိန်မှာဒီဒီမိုကရေစီရေးအတွက်ပေါ်ဆောင်တဲ့တိုက်ပွဲဝင်တဲ့နိုင်ငံရေးလက်ရှိတောင်းရမှုကြောင့်ကြီးကြခံနေရတယ်ဆိုတာမျိုးကတော့အချင်းထောင်မှာမရှိသင့်တော့ဘူး။ဘိုးလည်းအများဆုံးပြန်လုပ်ပေးတယ်မှာ
။အချင်းထောင်ထဲမှာတော့နိုင်ငံရေးသမားတွေနဲ့အတူနေရတဲ့တခြားမှုနဲ့ထောင်ကျသူတွေဟာနေရာထိုင်ခင်းကျဉ်းကျပ်စွာနေထိုင်ခဲ့ရတဲ့အခက်အခဲတွေရှိခဲ့ကြောင်းတွေကိုလည်းဥရွှေထူးကဆက်ပြောပြပါတယ
်။မကောင်းတာတော့ဘာလဲဆိုတော့ကျင်းမနဲ့ဆောင်ရမမျက်တော့မမျက်တော့ဘူးနဲ့ဒီလူတွေကလည်းကောင်းမှာလူတွေကတော့ပြစ်သိထားတော့အဲ့မှာဒီပမာန်ကျင်းသားတွေသိတော့ကောင်းတယ်ကျွန်တော်ကအေးဆေးနေရတာအဲ့မှာထားတာဟုတ်ကျွန်တော်အဲ့တော့ဒီဆဲကျင်းသားတွေကလည်းကျွန်တော်တို့ဟိုအပေါ်ကြီးနဲ့ပြောပြရတယ်ပေါ့ဗျာ
လက်ရှိမှာတော့ပြည်ရင်းနိုင်ငံရေးအကျဉ်းသားဟောင်းများရဲ့စီးရင်ရနိုင်ငံရေးအကျဉ်းသား200ကျော်ကြံနေသေးပြီးသူတို့ကိုလည်းပြန်လွှတ်ပေးနိုင်ရေးအတွက်ဆက်လက်လှုပ်ဆောင်သွားမယ်ဆိုပြီးနိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့ကပြောဆိုပါတယ်သမရဦးသိန်းစိန်တက်လာပြီးတဲ့နောက်ပိုင်းမှာ6ချိန်မြောက်လူငယ်ချမ်းသာခွင့်ရအခုလိုမျိုးအကျဉ်းသားတွေပြန်လွှတ်ပေးခဲ့တာဖြစ်ပြီးစက်တင်ဘာလ28ရက်နေ့မှာအမေရိကန်ပြည်ထောင်စုမှာကျင်းပမဲ့ကုလသမဂ္ဂအထူးထိန်းညီလာခံကြီးမှာသမရဦးသိန်းစိန်ကမိကွန်းပြောဆိုမှာဖြစ်ပြီးဒီအချိန်မတိုင်မီမှာပဲအခုလိုမျိုးနိုင်ငံရေးအကျဉ်းသားတချို့ပြန်လွှတ်ပေးခဲ့တာနဲ့လည်းတိုက်ဆိုင်နေတာဖြစ်ပါတယ်ရှင်